နိုဝင်ဘာလရွေးကောက်ပွဲအတွက်မဲပေးခွင့်ရှိသူစီရင်တွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပေမယ့်အချက်အလက်တွေမှန်မှန်လာရောက်စစ်ဆေးတဲ့သူအရေးအတွက်တည်တည်တပ်တပ်နဲ့ပါနေတဲ့နေရာတွေလည်းရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါ။ ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူစီရင်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပထမအဆင့်အဖြစ်ထုတ်ပြန်ရမှာအချက်အလက်လွှဲမှားနေရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲလာရောက်ကြည့်ရှုတဲ့သူနေပါနေတဲ့နေရာတွေလည်းရှိနေတာပါ။မဲပေးခွင့်ရှိသူစီရင်မှာလွှဲမှားတဲ့အချက်အလက်တွေပါတယ်ဆိုရင်ပြင်ဆင်နိုင်အောင်တင်ပြဖို့လေးရက်တာအချိန်ကျန်တော့ပေမဲ့အခုချိန်ထိမဲစီရင်ကိုလာကြည့်တဲ့
ီတာကိုလည်းဆုံးတယောက်တော့လည်းစီးကြီးပါရောက်ရှိရှိသေးသေးပါလားကျွန်တော်တို့အခုဒီမှာရန်ကုန်တိုင်းမှာ20ရာခိုင်နှုန်းတော့ပဲစာရှိရှိတယ်ဆိုတော့ဒီနေ့ right အဆုံးဆုံးတော့စာရှိသေးသေးပါလား
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့လတည်းထုတ်ပြန်ခဲ့တဲ့ပထမအဆင့်မဲဆန္ဒရှင်အမည်စရင်းကိုတော့ဒီလ9ရက်နေ့အထိ14ရက်ကြာသတ်မှတ်ခဲ့ပေမဲ့အမှားအယွင်းတွေများနေရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်သတင်းတစ်ပတ်ထပ်မံတိုးမြှင့်ထားပါတယ်။မဲစရင်းလာကြည့်သူတွေအနေနဲ့ကိုယ်အမည်စရင်းမပါလာခဲ့ရင်ဒါမှမဟုတ်မဲစရင်းမှာဖော်ပြထားတဲ့အချက်လက်မှားနေရင်နောက်ပြီးတော့မဲစရင်းမှာအမည်စရင်းမပါတဲ့သူပါနေခဲ့ရင်ပြင်ဆင်နိုင်မှုအတွက်ပုံစံ3ပုံစံ4နဲ့လေးကငယ်တို့ကိုပြင်ဆင်ဖြည့်ဆွတ်ဖို့လိုပါတယ်။မန္တလေးတိုင်းမှာတော့မနေ့ကအထိလာရှိသူပေါင်း10သိန်းကျော်ရှိနေပြီးအဲ့ဒီတည်းကဖြစ်ဆွတ်ပြင်ဆင်မှုတောင်းဆိုလာလျှောက်ထားသူကတော့3သိန်းကျော်ရှိနေတယ်လို့မန္တလေးတိုင်းရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဥက္ကဋ္ဌဦးရှိန်ဝင်းကပြောပါတယ်
။3 4 4ကနေတဲ့ပြင်ဆင်တာတွေကိုကျွန်တော်အများဆုံးပြင်ဆင်သွားပါမယ်။ဒီလမကုန်ရင်အပြီးပြင်ဆင်ပါမယ်။ဒုတိယကြိမ်14ရက်ထပ်ကောင်းမှာဆိုရ။အဲ့တော့အဲ့လိုပို့ပြီးတော့မှောင်တော့များများကြည့်များများပြင်များများမှန်ဆိုတဲ့ရှေ့ကိုရောက်ချင်တဲ့ရည်ရွယ်ချက်ကြီးမားချက်ထားပါတယ်ခင်ဗျာ။
အခုချိန်ထိမဲစင်းလာကြည့်သူနဲ့ပါနေတာကာယောဂါကာလာကြောင့်ဖြစ်နိုင်တယ်လို့အကြောင်းမျိုးမျိုးကြောင့်အမည်စင်းမကြည့်နိုင်သူတွေအတွက်အွန်လိုင်းကနေတဆင့်ကြည့်ရှုနိုင်မှုကော်မရှင်နဲ့သက်ဆိုင်ရာတာဝန်ရှိသူတွေစီစဉ်မှုလိုတယ်လို့လည်းရွေးကောက်ပွဲပညာပေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ပြစမမန်နိုင်ရဲ့ဒါရိုက်တာဦးနေဝင်းနိုင်ကပြောပါတယ
်အခုကတော့ကိုယ်နာမည်စင်းပါမပါသိချင်တော့အနည်းဆုံးတော့ကျွန်တော်တို့ကရက်ွက်ရုံးကိုတွားပြီးတော့မှတွားကြည့်မှရမယ်ဒီ only one channel တစ်ခုပဲရှိနေတာအဲ့ဒါကကြတော့ကျွန်တော်တိတ်ပြီးတော့မှဟိုအဆင်ပြေမနေဘူးပေါ့လေအဲ့ဒါကြောင့်မလို့ကျွန်တော်တော့ထိုင်နေအောင်စင်းကိုလည်းဒီ online ကနေထုတ်ပြန်တယ်လို့မျိုးပဲကျွန်တော်တို့ရဲ့ main စင်းတွေကိုလည်း online ကနေကျွန်တော်ထုတ်ပြန်နိုင်မယ်ဆိုလို့ရှိရင်ပို့ပြီးတော့မှကျွန်တော်တို့ကဒီ YouTube ရဲ့စစ်ဆေးမှုတွေလည်းပုံများလာမယ်ပြီးတော့မှပြင်တာတွေပြုတာတွေလည်း online ကနေတစ်ဆင့်ကျွန်တော်တို့အဲ့လိုမျိုးလုပ်လိုက်နိုင်မယ်ဆိုလို့ရှိရင်တော့ပိုကောင်းသွားတာပေါ့
မဲစင်းလာမရှိသူတွေထဲမှာပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲတုန်းကနာမည်စရင်းပါပြီးသားဖြစ်လို့ဒီနှစ်မှာလာမရှိတော့တဲ့သူတွေနဲ့မဲပေးနိုင်မှုအတွက်ဆိုရင်ကိုမီစရင်းမှန်မှန်ကန်ကန်မဲစင်းမှာပါရမယ်ဆိုတာကိုမသိသူတွေအပြင်ရွေးကောက်ပွဲပေါ်ကိုစိတ်မဝင်စားလို့တွားမရှိသူတွေရှိနေတယ်လို့လည်းသူကပြောပါတယ်။လာမယ့်အောက်တိုဘာလထဲမှာတော့ပြင်ဆင်ထားတဲ့မဲဆန္ဒရှင်အမည်စရင်းဒုတိယကြိမ်ထပ်မံထုတ်ပြန်မှာပါ2015ခုနှစ်ရွေးကောက်ပွဲတုန်းကမဲပေးခွင့်ရှိသူတွေရဲ့80ရာခိုင်နှုန်းလောက်မဲပေးခဲ့ကြပေမဲ့ဒီနှစ်ရွေးကောက်ပွဲကျင်းပမယ့်အချိန်ဟာကာယောဂါနဲ့ကြုံနေရတဲ့အချိန်ဖြစ်နေတာကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်အပေါ်ထိခိုက်မှာကိုစိုးရိမ်မှုတွေလည်းရှိနေပါရဲ့ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။